တနင်္လာနေ့မှာကြာရောက်တဲ့အမေရိကန်နိုင်ငံရဲ့ Memorial Day လို့ခေါ်တဲ့ကြဆုံသွားကြတဲ့စစ်သည်များအမတ်ရအောင်မေဖွဲ့နေ့မှာသမ္မတဘာရက်အိုဘားမားကအညာတရစစ်သည်ကုတ်အုတ်ကူမှာလွမ်းတူပန်းခွေချကုံလွမ်းတူပန်းခွေချကာရောပြုခဲ့ပါတယ်။အမေရိကန်နိုင်ငံမှာကျင်းပတဲ့အမတ်ရအောင်မေဖွဲ့နေ့အကြောင်းကိုကိုစော်ဝင်းလန်ကစူးစီးတင်ပြထားပါတယ်ရှင်။
ဝါရှင်တန်ဒီစီမြို့တော်အပြင်မှာရှိတဲ့အာလင်တန်အမျိုးသားစစ်တင်ကြိုင်မှာကျင်းပတဲ့အမတ်ရအောင်မေဘွယ်နေ့အခမ်းအနားကိုဂုံတရေရှိပုဂ္ဂိုလ်တွေစစ်မှုထမ်းတွေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုလွတ်လပ်ပြီးလုံခြုံအေးချမ်းမှုရှိအောင်အသက်ပေးသွားကြတဲ့စစ်မှုထမ်းတွေကိုအောင်မေသတိရကြဖို့လည်းအခမ်းအနားမှာပြောကြတဲ့မင်းကွန်းအတွင်းသမ္မတအိုဘားမားကထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ဒီနေ့အတွက်အမတ်ရအောင်မေဘွယ်နေ့ဟာအာဖဂန်နစ္စတန်စစ်ပွဲပြီးဆုံးပြီးနောက်မှာပထမဆုံးအကြိမ်ကျင်းပတဲ့အမတ်ရအောင်မေဘွယ်နေ့ဖြစ်တဲ့အကြောင်းလဲသမ္မတအိုဘားမားကထည့်သွင်းပြောကြားခဲ့ပါတယ
် So on this day we honor the sacrifice of the thousands of American service members men and women who gave their lives since 9/11 including more than
9/11 2000ခုနှစ်စက်တင်ဘာလ17ရက်နေ့ကစလို့တိုင်းပြည်အတွက်တက်ပေးလှူသွားကြတဲ့ထောင်ပေါင်းများစွာသောရဲဘော်ရဲမေတွေကိုသူတို့ရဲ့ပေးဆက်ခဲ့မှုတွေအတွက်ကျွန်တော်တို့ဒီကနေ့မှာအမှတ်တရဂုဏ်ပြုကြတာဖြစ်ပါတယ်။အဲ့ဒီထဲမှာအာဖဂန်နစ္စတန်နိုင်ငံမှာအဆုံးစွန်ဆုံးသူတို့ရဲ့အသက်ကိုပေးဆက်ခဲ့ကြတဲ့မျိုးချစ်ရဲဘော်ရဲမေ2200ကျော်လဲပါဝင်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်များတဲ့တိုင်းပြည်အဖြစ်ဆက်လက်တည်ရှိနေတုန်းဖြစ်ပြီးအဲ့ဒီမှာအာဖဂန်စစ်သားတွေကိုတင်နန်းပေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အတွက်အမေရိကန်တပ်ဖွဲ့ဝင်တပေါင်းကျော်သာကျန်တော်ကြောင်းလဲသမ္မတအိုဘားမားကပြောပါတယ်။တမ်းပြည့်အတွက်အသက်ပေးလူသွားကြတဲ့စစ်မှုထမ်းတွေကိုအမေရိကန်ပြည်ထောင်စုကနှစ်စဉ်မေလရဲ့နောက်ဆုံးတနင်္လာနေ့မှာအမတ်ရအောင်မေဘွယ်နေ့အဖြစ်သတ်မှတ်ပြီးဂုဏ်ပြုကြတဲ့အစဉ်အလာရှိပါတယ်။အဲ့ဒီနေ့မှာတမ်းပြည့်အတွင်းကမြို့အတော်များများမှာချစ်တက်ပွဲတွေမျိုးချစ်စိတ်ထက်သန်စေတဲ့တီးဆိုဖျော်ဖြေပွဲတွေကိုစီစီကားကားဆင်နွှဲလေးရှိကြပေမဲ့တချို့သူတွေကတော့အမေရိကန်ပြည်ထောင်စုအတွက်သူတို့ရဲ့အသက်ကိုပေးဆက်သွားကြတဲ့စစ်သည်တွေရဲ့ဘဝတွေအကြောင်းပြန်ပြောင်းအောင်မေသတိရကြပါတယ်။တနင်္ဂနွေနေ့တုန်းကလည်းစစ်အတွင်းပျောက်ဆုံးနေကြတဲ့စစ်မှုထမ်းတွေနဲ့စစ်သုံးပန်းအဖြစ်ဖမ်းဆီးခံထားရသူတွေအရေးအာယုံဆိုင်လှုပ်ဆောင်လာဖို့ဆော်ဩတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့အနေနဲ့အရရကထောင်တောင်းချီတဲ့မော်တော်ဆိုင်ကယ်စီးနှင်လာသူတွေ Washington DC မြို့မှာအင်အားပြခဲ့ကြပါတယ်။လက်ရှိကျင်းပနေတဲ့ Memorial Day အမတ်ရအောင်မေဘွယ်နေ့ဟာလူပေါင်း6သိန်းကျော်တေဆုံးခဲ့ရတဲ့ American ပြည်တွင်းစစ်ကြီးအပြီးနှစ်နှစ်အကြာ1868ခုနှစ်မှာစတင်ခဲ့တဲ့ Decoration Day ဂုဏ်ပြုတဲ့နေ့ကနေဆင်းသက်လာတာဖြစ်ပါတယ်။တနင်္လာနေ့မှာကြာရောက်တဲ့အမတ်ရအောင်မေဘွယ်နေ့ကိုနိုင်ငံတော်အားလိုက်ရဲ့နေ့အဖြစ်သတ်မှတ်ထားတာကြောင့်ကျောင်းတွေအလုပ်ယုံတွေလည်းပိတ်တာကြောင့်စနေတနင်္ဂနွေနဲ့ပေါင်းလိုက်ရင်အားလိုက်ရက်ရှည်3ရက်ဖြစ်သွားပါတယ်။ဒါအပြင်ဒီအားလိုက်ရက်တွေဟာနေရာတိအားလိုက်ရက်စတင်တဲ့နေ့အဖြစ်လည်းအလုပ်သဘောသတ်မှတ်ထားကြတာဖြစ်ပါတယ်။ဒါကြောင့်အမေရိကန်မိသားစုအများအပြားဟာဒီအားလိုက်ရက်ရှည်အတွင်းပျော်ပွဲစားထွက်တာအပန်းဖြေကမ်းခြေကိုတွားကြတာပန်းခြံတွေကိုတွားကြတာတွေအပြင်ညအိတ်စခန်းချခီးထွက်တာတွေလှုပ်လေရှိကြပါတယ်ခင်ဗျာ